COVID ရောဂါကာလပြီးတွင်အပျော်စီးလေရင်နဲ့တင်ပေါ်ခီးစင်တွေလာမဲ့20ရက်နေ့မှာစတင်ဖို့စီစဉ်နေပြီးလိုက်ပါမဲ့သူတွေကိုဗစ်ရှိမှုရှိစစ်ဆေးရမယ်ဆိုတဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါမြန်မာနိုင်ငံမှာကိုဗစ်ကြောင့်အကြီးအကျယ်ထိခိုက်နေရတဲ့ခီးသွားလုပ်ငန်းတွေအစီအစဉ်တဲ့အနေနဲ့ပြန်စဖို့တာဝန်ရှိသူတွေကစီစဉ်နေကြပါတယ်
အပျော်စီးလေယာဉ်ခီးစဉ်ကိုဒီဇင်ဘာလ20ရက်နေ့မှာစတင်မယ်အကြောင်းဟောတဲ့နဲ့ခီးသွားဝင်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်ခင်တန်ဝင်းကဗီဒီယိုကိုပြောပါတယ်ဒီဇင်ဘာလ20ရက်နေ့မှာကျွန်တော်တို့အပျော်စီးနေပေါ်တော့9/19
ဒီနေရာတော့ရန်ကုန်ဖအံတိုက်ကျူးရန်ကုန်ဖြစ်ပါတယ်သူကတော့တိုက်ကျူးဖျောက်ကိုအနည်းငယ်ဖူးညွှန်လို့ရအောင်အနည်းငယ်ပြင်ပေးမယ်ဒီလိုရှိရင်ဖအံဆိုတဲ့ဖအံဆိုတဲ့ပေါ့နော်ဒီစဘာဝစီးနေတဲ့ကြီးလို့ရအောင်ပြန်တမ်းမှာဖြစ်ပါတယ်ပြန်တမ်းချိန်ကတော့တနားစောလောက်ဖြစ်ပါမယ်ရန်ကုန်ကိုပြန်ပြီးတော့ဝင်လာမှာပေါ့ဒီလေယာဉ်ခီးစင်ဟာတွားမဲ့နေရာဒေသမှာရ90%ကနေလှည့ မြန်မာနိုင်ငံခီးတွားလုပ်ငန်းရှင်များအသင်မှဝယ်ယူနိုင်တယ်လို့ပြောပါရယ်တင်ပေါ်ခီးစဉ်အတော့ကတော့လက်မှတ်တွေမရောသေးပဲဟိုတယ်နယ်ခီးတွားလာရေးဝန်ကြီးဌာနလုပ်ငန်းရှင်အဖွဲ့ဝင်အပါအဝင်မီဒီယာတွေကိုခေါ်သွားပြီးဒီဇင်ဘာ20ရက်နေ့ညနေ4နာရီမှအရင်ဆုံးလည်လာရေးအနေနဲ့စတင်မှဖြစ်တယ်လို့တော်ခင်တန်းဝင်းကပြောပါရယ်ခီးစဉ်မှာလိုက်ပါမယ်ပြည်သူတွေကွန်ဝေးရှိမရှိစစ်ဆေးပြီးမှလိုက်ပါခွင့်ရှိမယ်လို့မြန်မာနိုင်ငံခီးတွားလုပ်ငန်းရှင်များအသင်းအဖွဲ့ဝင်တော်ကေတော်ဆိုးက VW ကိုပြောပါတယ
်မကြခင်တော့ public ကိုတော့ဘယ်လောက်ဈေးနှုန်းရှိမယ်အဲဘယ်လိုသူတွေလိုက်လို့ရမယ်ဆိုတော့အသေးစိတ်တွေတော့ထုတ်ပြန်မှာပါဒီလေးမှာရှိနေတဲ့ဝန်ထမ်းတွေကအစအကုန်လုံးဟို negative ဖြစ်တဲ့သူတွေကိုပဲတာဝန်ထမ်းဆောင်မှာပေါ့ဒါကတော့လေးရင်အပိုင်းပေါ့နော်ကျမတို့ခီးတယ်တွေအပိုင်းကတော့ကျမတို့ကအကုန်လုံးကင်းစင်ပြီးမှ negative ထွက်တဲ့သူတွေအားလုံးကိုပဲကျမတို့ကခီးတယ်အဖြစ်လိုက်ပါပို့ဆောင်ဝင်ဟိုရှိမှာပါလိုက်ပါဝင်ရှိမှာပါ
မြန်မာနိုင်ငံမှာခီးတွားလုပ်ငန်းတွေရပ်ဆိုင်ထားတာကြာပြီဖြစ်လို့အခုလိုစီစဉ်တက်ဆတာကနေခီးတွားလုပ်ငန်းတွေပြန်အသက်ဝင်လာမယ်လို့ဒီခီးစဉ်ကိုအဲ့လန်းညွန်ဝန်ဆောင်မှုပေးမယ်အဲ့လန်းညွန်အတင်းဥက္ကဋ္ဌဦးအောင်ထွန်းလင်းကပြောပါတယ
်ဟိုဟောစတတ်ထုတ်လိုက်တာပေါ့ဒီခီးစဉ်ကိုနေခီးစဉ်ဆိုခီးတွားလုပ်ငန်းပြန်ပြီးအသက်ဝင်လာအောင်ပေါ့သူကဒီခီးစဉ်လုပ်ငန်းကိုလှုပ်လိုက်ခြင်းအပြင်ဒီခီးစဉ်လည်းတိုင်တဲ့အောင်မြင်သွားမယ်ဆိုရင်နောက်ပိုင်းမှာအော်ခီးသွားဝါရီနေနဲ့ဟိုဧည့်သည်တွေနေနဲ့လဲစိတ်ဝင်စားမှုတိုးလာရင်တခြားနေရာတွေသူတို့တိုးချဲ့လို့ရလာမယ
်။ကွန်ဝေကတ်ယောဂါကြောင့်ခီးသွားလုပ်ငန်းတွေအပါအဝင်သွားလာလှုပ်ရှားမှုတွေကန့်သက်ထားတာကိုလကြာရက်ဆိုင်နေတာကြောင့်ကျန်းမာရေးလမ်းညွှန်ချက်နဲ့အညီခီးသွားလုပ်ငန်းတွေပြန်လည်စတင်ဖို့လုပ်ငန်းရှင်တွေကလိုလားနေကြပါတယ်။ဒါကြောင့်ရန်ကုန်ပကံအင်းလေးပဲခူးကြိုက်ထီယိုစသဖြင့်နေချင်းပြန်တရက်ခီးစဉ်တွေလှုပ်ဆောင်ဖို့ဆွေးနွေးထားတာရှိတယ်လို့လည်းအဲ့လန်းညွန်အတင်ဥက္ကဋ္ဌဦးအောင်ထွန်းလင်းကပြောပါတယ်။ပြည်ကလေးနှစ်ကမြန်မာနိုင်ငံမှာပြည်ပခီးသွာ23ရာခိုင်နှုန်းတိုးလာခဲ့ပေမဲ့ဒီနှစ်မှာတော့ကတ်ယောဂါကြောင့်ခီးသွာလုပ်ငန်းမှာဝင်ငွေ80ရာခိုင်နှုန်းကျော်ကျဆင်းနိုင်တယ်လို့လည်းဟော်တယ်နယ်ခီးသွာလုပ်ငန်းဝန်ကြီးဌာနကခန့်မှန်းထားပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။